ထိုင်းနိုင်ငံမှာကိုဗစ် -19 ကြောင့်ထုတ်ပြန်ထားတဲ့အရေးပေါ်ကြေညာချက်ကိုဩဂတ်လ9ရက်နေ့အထိတည်တံ့တိုးမယ်လို့အစိုးရအစိုးရအရာရှိတစ်ယောက်ကဒီကနေ့ပြောကြားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားတွေအပါအဝင်အိန္ဒိယနိုင်ငံတွေကရွှေ့ပြောင်းလုပ်သားတစ်သိန်း2000လောက်ကိုလည်းတဖြည်းဖြည်းပြည်ဝင်ခွင့်ပေးမယ်လို့ကြေညာပါတယ်။စီပွားရေးကျန်းမာရေးရုပ်ရှင်ရိုက်ကူးရေးတွေအတွက်ထိုင်းနိုင်ငံကိုလာကြသူတွေအပြင်ရွှေ့ပြောင်းလုပ်သားတွေကိုလည်းထိုင်းနိုင်ငံနဲ့ဝင်ခွင့်ပြုမယ်လို့ထိုင်းအစိုးရကိုဗစ် -19 တုံ့ပြန်ရေးဆိုင်ရာပြောခွင့်ရသူကဒီကနေ့ပြောကြားပါရယ်လေယာဆိုင်ပျိုးရေးနဲ့စောက်လုပ်ရေးလုပ်ငန်းတွေမှာအလုံသမားလိုအပ်ချက်ကြောင့်မြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကရွှေ့ပြောင်းလုပ်သားတွေကိုတဖြည်းဖြည်းနဲ့လာခွင့်ပြုမှာဖြစ်ပြီးထိုင်းနိုင်ငံရောက်တာနဲ့ကိုဗစ် -19 ရောဂါရှိမရှိစစ်ဆေးမှုတွေလုပ်သွားမယ်လို့ပြောပါရယ်ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေကိုမက်လာကုံပိုင်းကထုတ်ပြန်ခဲ့ပြီးတဲ့နောက်နိုင်ငံသားတွေပြည်ဝင်ခွင့်ပိတ်ပင်ခဲ့တာပါအဲဒီနောက်မြန်မာနိုင်ငံကရွှေ့ပြောင်းလုပ်သားအများအပြားလဲမြန်မာနိုင်ငံကိုပြန်လာခဲ့ကြရပါတယ်ထိုင်းပြည်တွင်မှာကိုဗစ် -19 ကာယရောဂါကူးစက်သူမရှိတော့တာနှစ်လနီးပါးရှိနေချိန်မှာအရေးပေါ်အခြေအနေကိုဩဂတ်လကုန်နဲ့အထိတည်တံ့တိုးမဲ့ကိစ္စအပေါ်ထိုင်းတော်တော်များများကတော့မေးခွန်းထုတ်နေကြပါတယ်အခုလိုအစိုးရကတည်တံ့တိုးမဲ့ကိစ္စကိုထိုင်းလွှတ်တော်ကခွင့်ပြုမပြုရှေ့သတင်းပတ်မှာဆုံးဖြတ်မှာဖြစ်ပါတယ်